ဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂီလက်ဟာမြန်မာသမ္မတဦးသိန်းစိန်နဲ့တနင်္လာနေ့ကလာအိုနိုင်ငံဘီယန်ဂျန်းမှာတွေ့ဆုံခဲ့ပါတယ်။အာရှဥရောပအာဆမ်ဒီထိပ်သည့်အစည်းအဝေးတက်ဖို့လာအိုနိုင်ငံမှာရောက်နေကြချိန်အတွင်းမှာသူတို့နှစ်ဦးတွေ့ဆုံခဲ့ကြတာပါ။ဩစတြေးလျအခြေစိုက်ဒီမြန်မာနိုင်ငံအရေးလှုပ်ရှားသူတွေကတော့ဩစတြေးလျအစိုးရအနေနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေအပြင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းအလေးထားဖို့လိုလားနေကြပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဩစတြေးလျဝန်ကြီးချုပ်မစ်ဂျူလီယာဂီလတ်ဟာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တာဟာဖြင့်နှစ်ပေါင်း30နီးပါးအတွင်းဩစတြေးလျဝန်ကြီးချုပ်တဦးနဲ့မြန်မာနိုင်ငံရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတဦးတို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံကအပြောင်းအလဲတွေကိုအတိမတ်ပြုတဲ့အနေနဲ့ဩစတြေးလျနိုင်ငံသားရေးမူဝါဒကိုအပြောင်းအလဲလုပ်ခဲ့တယ်လို့အခုတွေ့ဆုံမှုကလည်းအဲ့ဒီအပြောင်းအလဲတွေကိုနောက်ထပ်အတိမတ်ပြုတဲ့နီလန်တစ်ခုဖြစ်တယ်လို့မစ်ဂီလတ်ကပြောတာကိုဩစတြေးလျနိုင်ငံတွင်ကလာတဲ့သတင်းတွေမှာကိုကာဘီရေးထားပါတယ်မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကဆက်ပြီးစိုးရိမ်မှုရှိနေတယ်ဆိုတာကိုသူတေချာပေါက်ပြောဆိုမှာဖြစ်တယ်လို့သမရဦးသိန်းစိန်နဲ့မတွေ့ဆုံခင်မှာမစ်ဂီလတ်ကပြောခဲ့တာကိုလည်း ABC သတင်းကကိုကာဘီရေးထားပါတယ်။ရခိုင်ပြည်နယ်ကဖြစ်ရပ်တွေနဲ့ပတ်သက်ပြီးမစ်ဂီလတ်ကသမရဦးသိန်းစိန်ကိုပြောဆိုမယ်ဆိုတာကိုဩစတြေးလျခြေဆိုင်မြန်မာရေးလှုပ်ရှားသူဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားရေးမှူးဒေါက်တာမြင့်ချိုကလက်ခံပြောဆိုပါတယ်
။ရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပါဝင်တဲ့ဘယ်နှဖက်လုံးကနော်ရင်းရင်းချမ်းချမ်းနဲ့တွေ့ဆုံဆွေးနွေးပြီးတော့တပ်ဖြတ်တာတွေမိရှုတာတွေရက်စဲပြီးဘုသူတောင်းဆိုတာတာရှိတယ်မြမအစိုးရကိုလည်းပဲဒါနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်နော်ရက်စဲတော့အောင်လုပ်ပြီးဘုတောင်းဆိုတာတာရှိတယ်ဒါအပြင်နေလာတဲ့နော်နှစ်ဖက်ပြည်သူတွေအကုန်လုံးလည်းပဲနိုင်ငံတကာကရောဩစတြေးလျအစိုးရကရောလူသားချင်းစာနာတဲ့အကူအညီတွေနော်တောက်လျှောက်ပဲပေးနေပါတယ်ဒါကြောင့်မို့လို့သူတို့အနေနဲ့ဒီပေါ်မှာတော့စိုးရိမ်စရှိတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ဆက်ပြီးတော့လည်းပဲသူတို့အနေနဲ့လူမျိုးမရွေးဘာသာမရွေးနော်အားလုံးကိုကူညီပေးဖို့အတွက်ရခိုင်ပြည်နယ်ကိုသူတို့အာရုံစိုက်ပြီးတော့နော်ကူညီပေးမဲ့အစီအစဉ်တွေရှိလာနိုင်ဦးမှာပါ
။ဩစတြေးလျခြေဆိုင်ရိုဟင်ဂျာလူခွင့်ရေးအဖွဲ့ကကိုအန်နဝါကလည်းသူတို့အနေနဲ့ရခိုင်ပြည်နယ်ကဖြစ်ရပ်တွေနဲ့ပတ်သက်ပြီးဩစတြေးလျအစိုးရကိုတိုက်တွန်းတောင်းဆိုထားတာတွေရှိတဲ့အကြောင်းပြောပါလေ
။ရင်းတော့ကျွန်တော်တို့ဒီ Foreign Minister ဘော့ကနဲ့လည်းကိုတိုင်ကိုကြတွေ့ထားတယ်။နောက်ဒီရပ MP တွေကိုနဲ့လည်းတွားပြီးတွေ့ပြီးတော့ကျွန်တော်တို့လိုအပ်ချက်တဲ့ဒီအချက်တဲ့လေးကိုတောင်းဆိုထားသူတို့ကတော့တန်းတန်းတလောက်ဘမဆွေရစီကိုဒီကိစ္စအတွက်သူတို့ request လုပ်ပေးထားတယ်ဒီရခိုင်ပြည်နယ်မှာသူသဘင်ဖြစ်နေတဲ့ကိစ္စတွေအတွက်ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေနိုင်ငံသားဥပဒေဟိုဘောပြင်ဆင်ပြီးတော့ဒီလူတွေအားလုံး stateless ကနေ citizenship အခွင့်အရေးတွေပေးဖို့အတွက်သူတို့တွေ request လုပ်နေတယ်တို့တော့ပြောတယ်ဒါမှလည်းအားလုံးကတော့ diplomacy way နဲ့တောင်းနေတာပါ
ဩစတြေးလျဟာမြန်မာနိုင်ငံပေါ်တန်ခတ်အရေးယူမှုတွေကိုချမှတ်ခဲ့တဲ့နိုင်ငံတွေထဲမှာထိပ်တန်းကပါဝင်ခဲ့တယ်လို့သမ္မတဦးသိန်းစိန်တက်လာပြီးအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီတန်ခတ်အရေးယူမှုတွေကိုရှော့ပေါ်ရုပ်သိမ်းတာတွေကိုလည်းအစောဆုံးလို့လုပ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံဆက်ပြီးပြောင်းလဲသွားတာနဲ့အမျှဩစတြေးလျနိုင်ငံကတုံ့ပြန်လှုပ်ဆောင်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ဂီလတ်ကပြောထားပါတယ်အခုလည်းပဲဩစတြေးလျကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြဖို့တွန်းအားပေးတာတွေရှိနေတယ်လို့ဒေါက်တာမြင့်ချိုကပြောပါတယ်
။ဩစတြေးလျစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံမှာသွားပြီးလုပ်ကင်ဖို့တော့တွန်းအားပေးနေတာကိုတွေ့ရတယ်။ကျွန်တော်တို့ဘက်ကလည်းတခါသူတို့ပြန်ပြီးတော့ဒီနိုင်ငံတကာကနော်ပြတ်ထန်းထားတဲ့ဒီလမ်းညွှန်မူဝါဒတွေအတိုင်းပေါ့လေ။စာရင်းစာညွှန်းနဲ့ညီဒုခွင့်ရေးကိုလေးစားတဲ့နော်ဒေသခံပြည်သူတွေနဲ့နှိမ့်နိုင်တိုင်မြှုပ်ရှိတဲ့စီးပွားရေးလမ်းညွှန်မူဝါဒတွေကိုလိုက်နာကျင့်သုံးပြီးမှစီးပွားရေးလုပ်တင်တဲ့ဆိုတဲ့အပိုင်းတွေလည်းကျွန်တော်တို့ပြောထားတဲ့ခါကျတော့ဒီပေါ်မှာတော့သူတို့ဒီ guideline တွေကိုလိုက်နာတဲ့နော်အနေထားကိုတော့သူတို့အားပေးလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ။ဩစတြေးလျဝန်ကြီးချုပ်နဲ့မြန်မာသမ္မတတို့ရဲ့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးဗီယန်ချင်းမျိုးကမြန်မာတန်ယုံကိုရောဩစတြေးလျတန်ယုံကိုပါဆက်သွယ်မေးမြန်းခဲ့ပြီးမယ်တွေ့ဆုံခဲ့တယ်ဆိုတာကအတည်ပြုချက်ရခဲ့ပြီးကြံတဲ့အသေးစိတ်တွေကိုမသိရပါဘူး။ဩစတြေးလျဆိုရကရမုံငွေထောက်ပံ့ထားတဲ့ ABC သတင်းဌာနရဲ့ online သတင်းတပုတ်ထဲမှာတော့သမ္မတဦးသိန်းစိန်ကိုရောဒေါအောင်ဆန်းစုကြည်ကိုပါဩစတြေးလျနိုင်ငံစီလာရောက်ဖို့ဝန်ကြီးချုပ်ဂီလတ်ကဖိတ်ကြားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။